လေဗရန်လောင်ကျင်းနီစီမံကိန်းကိုစန့်ကျင်ဆန္ဒပြခဲ့တဲ့တန်ဃာတော်တွေကိုမီးလောင်ပုံနဲ့ဖြိုခွဲမှုတွေပြီးခဲ့တဲ့နှစ်ကပြုလုပ်ခဲ့ပြီးတဲ့နောက်ခွင့်ပြုပြည့်မြပဲနဲ့ဆန္ဒထုတ်ဖော်သူ6ဦးကိုတရားစွဲဆိုထားရကနေဒီကနေ့တော့ကြီးမားနိုင်တရားရုံးကနေခွင့်ပြုချက်မြပဲစီတန်းလှည့်လည်မှုပုံမှန်18နဲ့ထောင်ဒဏ်တစ်လစီချမှတ်လိုက်ပါတယ်စီတန်းလမ်းလျှောက်တဲ့မြို့နယ်တိုင်းကနေတရားစွဲဆိုမှုဟာအာဃာတနဲ့တရားစွဲဆိုမှုဖြစ်ပြီးတော့ပြစ်မှုဆိုင်ရာဥပဒေမှာလည်းအဲ့ဒီလိုအရေးယူရမယ်ဆိုပြီးတော့အတိအကျပြတ်ထန်းထားတာမရှိဘူးလို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကဆိုပါတယ်အကြောင်းစုံကိုမတ်အေးမှာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
လွတ်လပ်စွာစီတန်းလက်လက်ခွင့်ဥပဒေထွက်လာပြီးနောက်ပိုင်းမှာခွင့်ပြုမိတ်မရပဲစီတန်းလက်လက်သူတွေကိုပုံမှန်18နဲ့အရေးယူခဲ့ရမှာတော့ပြီးခဲ့တဲ့နှစ်ကဆန္ဒထုတ်ဖော်ခဲ့ကြသူနိုင်ငံရေးအကျဉ်းသားဟောင်းတွေဖြစ်တဲ့ကျောင်းသားသမဂ္ဂကကိုတီငိမ့်လင်းအပါအဝင်6ဦးကိုရန်ကုန်တိုင်းကြီးမားနိုင်မြို့နယ်တရားရုံးကနေထောင်ဒဏ်တစ်လစီချမှတ်ခဲ့တာပါသူတို့တွေကိုစီတန်းလမ်းလျှောက်တဲ့မြို့နယ်တိုင်းကနေတရားစွဲဆိုခဲ့တာဖြစ်ပြီးနောက်ထပ်အမှုတွေလည်းရင်ဆိုင်ရအောင်မှဖြစ်တယ်ဆိုပြီးကိုတီငိမ့်လင်းရဲ့မိခင်ဖြစ်သူကပြောပြပါဗျာ။န
ှစ်ကပေါ့ဆန္ဒလာပိုင်းခဲ့တာလေလက်ဘောင်းတော်ခေချာလေအဲအဲ့ဒါပုံမှန်ဆက်ရှိတက်ထားတာပေါ့အဲပုံမှန်ဆက်ရှိတက်ထားတော့ရုံးက၄ရုံးပေါ့ဆန်းကြောင်းရယ်ဒကုံရယ်အလုံးရယ်ပေါ့၄ရုံးပေါ့အခုဒီနေ့ကြီးနိုင်ရနေတော့ထောင်တလားချလိုက်တယ်လေအဲမနေ့ကမနေ့ကရုံးထုတ်မယ်ဆန်းကြောင်းတရားရုံးမနေ့ကထုတ်မယ်မနေ့ကတရုံးကျမနေ့ကနှစ်ရုံးထုတ်မယ်အဲသူနဲ့အားလုံး6ယောက်ပေါ့မတ်တန်နာမိုးသွေးကိုအောင်မျိုးစုံမထုံးကိုမြင့်ကျော်ဦးဒီနေ့ကတော့အားလုံး6ယောက်ပေါ့ဟင်းဒါအခုကတော့တို့ကလူလူတို့လူဝင်နေနေတွေ့ရတယ်အကောင်လုံးပုံမှန်ဆက်ရှိတွေပဲကတ်နေတာလေ
မြို့နယ်လိုက်အမှုရင်ဆိုင်ပြီးတရားစွဲဆိုမှုဟာအာဃာတအဖြစ်လှုပ်ဆောင်တာမျိုးအဖြစ်မြင်ကြောင်းနဲ့ပြစ်မှုဆိုင်ရာကျင့်သုံးဥပဒေမှာအခုလိုမျိုးမြို့နယ်လိုက်တရားစွဲဆိုရမယ်ဆိုတာအထူးအကြပြတ်ထန်းတာမရှိဘူးဆိုပြီးမြန်မာနိုင်ငံရှေ့နေများကွန်ရက်ကတရားလွတ်တော်ရှေ့နေဦးအောင်သိန်းကပြောပါတယ
်မြို့နယ်လိုက်တရားစွဲဆို권ဆိုတာကပြည်မှုဆိုင်ရာကျင့်သုံးဥပဒေမှာအဲ့ဒီလိုအတိအကျပြတ်ထန်းထားတာမရှိဘူးဗျ။အဲ့တော့တနင်္လာနေ့ပြိုင်နေတဲ့ကိုဥပမာအဖြစ်ဗျာရန်ကုန်ကနေမန္တလေးဟိုရထားနဲ့သွားနေတယ်။လမ်းကြီးမျိုးတွေမှာကပ်ပြီးတော့လူသတ်မှုဖြစ်သွားတယ်။ဘယ်မျိုးနားမှာဘယ်လိုဖြစ်မှမသိဘူးကြော်မန္တလေးရောက်မှပြီးအဲ့ဒီမျိုးနယ်တိုင်းဖြတ်တဲ့မျိုးနယ်တိုင်းပေါ်မှာအဲ့ဒီလူသတ်မှုကိုတင်ခံဖြစ်နေနိုင်ငံတော်ကတင်လို့ပြီးတရားစွဲဆိုမှာလားဆိုတာကျွန်တော်တို့မှမေးစရာရှိတာလားပေါ့နော်။တနင်္လာနေ့ပြိုင်နေအကြောင်းရှိတာတစ်ခုတည်းပေါ်မှာဆန္ဒထုတ်ဖို့မှုကဒုက္ခတနေရာတရားစွဲရဒီလိုနင်းနေဖြတ်သန်းသွားတာဟာဒီလမ်းကြောင်းမှာမဖြတ်ရင်ဘယ်လမ်းကြောင်းမှာဖြတ်မလဲကဲကျွန်တော်ကမေးပြီအဲလမ်းကြောင်းပေါ်မှာသွားတဲ့ဥစ္စာဟာဆန္ဒထုတ်ဖို့လေကိစ္စဟာတမျိုးနေရင်းလိုက်ပြီးတော့လုပ်တယ်ဆိုတာဒါရွေချက်ကအာဃာတထားပြီးတော့တရားစွဲဆိုမှုဖြစ်နေတယ်ဆိုတာကျွန်တော်ပေါ်ပေါက်တယ်ဗျာတချို့နေရာတွေမှာအဲ့ဒီလိုဆန္ဒထုတ်ဖို့မဲ့ချုပ်ပြုနေဒီမှာအဲ့လိုမှုတွေကိုတရားစွဲဆိုမှုမရှိတာတွေလည်းရှိတယ်ဗျာဒီပြည်ထောင်စုရဲ့တခုကိုအလွဲသုံးစားလုပ်ပြီးတော့အလီလီချွတ်လို့ရတယ်ဆိုတော့ပုံစံမျိုးတွေနဲ့သူတို့ကထောက်ပြချောက်ပြနေတဲ့သဘောမျိုးဖြစ်နေတယ်လို့ကျွန်တော်ဘက်ကအဲ့ဒါမြင်ပါတယ်
။ခွင့်ပြုမိတ်မရပဲငင်းညမ်းစွာစူဝေးခြင်းငင်းညမ်းစွာစီတက်လှည့်လှည့်ခြင်းဟာပြစ်မှုထင်ရှားပြီးစီရင်ခံရမယ်ဆိုရင်တစ်နှစ်ထက်မပိုတဲ့ထောင်ဒဏ်၊ချက်3000ထက်မပိုတဲ့ငွေဒဏ်နဲ့ဒဏ်ရလုံးဖြစ်စေချမှတ်ခံရမယ်ဆိုပြီးဥပဒေမှာဖော်ပြထားပေမဲ့ဒီဥပဒေနဲ့ပတ်သက်လို့ချက်သိမ်းဖို့အတွက်လဲလွတ်တော်ထဲမှာဆွေးနွေးမှုတွေလုပ်နေပြီလို့လဲမြန်မာနိုင်ငံရှေ့နေများကွန်ရက်ကဆိုပါတယ်။နိုင်ငံရေးအကျဉ်းသားများ၊ကုညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံကတော့ပုံမှန်18နဲ့တရားစွဲဆိုခံရသူ130ရှိနေပြီးထောင်ဒဏ်ချခံရသူ90ကျော်ရှိနေတယ်လို့လဲပြောပါတယ်။နိုင်ငံရေးအကျဉ်းသားစီစီရေးကော်မတီကတော့ပုံမှန်18နဲ့ဖမ်းဆီးခံရသူတွေအကျဉ်းချနေမှုတွေနဲ့ပတ်သက်လို့နိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်ထားပြီးအစိုးရနဲ့ဆွေးနွေးမှုများရှိနေတယ်လို့လဲဆိုပါတယ်။မြန်မာသမ္မတဦးသိန်းစိန်လက်ထက်မှာလူငယ်ချမ်းသာခွင့်များ10ချိန်ကျော်ပေးခဲ့ပြီးနိုင်ငံရေးအကျဉ်းသားတွေကိုအထုတ်လိုက်ခွဲပြီးပြန်လွှတ်ပေးခဲ့တာပါဒီနှစ်အကုန်မှာတော့နိုင်ငံရေးအကျဉ်းသားတွေမရှိစေရဘူးဆိုပြီးနိုင်ငံတကာခီးစင်တွေမှာပြောဆိုချက်တွေရှိပေမဲ့အခုလိုမျိုးပုံမှန်18နဲ့အရေးယူမှုတွေကရှိနေသေးဖြစ်တာမို့နိုင်ငံရေးအကျဉ်းသားတွေဆက်ရှိနေနိုင်တယ်လို့လည်းနိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းကပြောဆိုထားပါတယ်ရှင်